ရာထူးကပြောကြားခံရတဲ့လစ်ဗျားကောင်းဆောင်မိုဟာမက်ဂရာဖီရဲ့အတန်သွင်းပြောကြားချက်လို့ဆိုတဲ့ပြောကြားသံကိုစီးရီးယားရုပ်မြင်သံကြားကထုတ်လွှင့်ပေးခဲ့ပါတယ်။အဲ့ဒီပြောကြားချက်ထဲမှာသူလစ်ဗျားကနေနီဂျာနိုင်ငံတဲကိုထွက်ပြေးတင်းချောင်သွားတယ်ဆိုတဲ့ပြောဆိုချက်တွေအပေါ်ဝေဖန်ထားတယ်လို့ဆိုပါတယ်။အဲ့လိုပြောဆိုမှုတွေဟာလိန်ညာပြောဆိုတာဖြစ်ပြီးလူတွေရဲ့စိတ်ဓာတ်ပြတ်ပြအောင်ရည်ရွယ်လှုပ်ဆောင်ခြင်းသာဖြစ်တယ်ဆိုပြီးတော့သူဟာလစ်ဗျားနိုင်ငံထဲမှာရှိသေးသေးတယ်ဆိုပြီးအဲ့ဒီ L Rail လို့ခေါ်တဲ့ရုပ်မြင်သံကြားဌာနကထုတ်လွှင့်တဲ့အထက်မှာပြောဆိုထားတာပါ။သူ့ရဲ့တပ်ဖွဲ့တွေဟာနီတိုတပ်ဖွဲ့တွေကိုအနိုင်ယူပြီးထရီပိုလီမှာရောက်နေကြတဲ့အမျိုးသားအသွင်ကူးပြောင်းရေးတပ်ဖွဲ့တွေကိုပါတိုက်ခိုက်ဖို့အစဉ်အသင့်ဖြစ်နေပြီလို့ဂရာဖီကပြောထားပါတယ်။လစ်ဗျားကောင်းဆောင်ဂရာဖီတရားဥပဒေကိုရင်ဆိုင်မဲ့အရေးကရှောင်ရှားပြီးနီဂျာနိုင်ငံထဲကိုဝင်ရောက်လာမဲ့အရေးကဟန်တာပေးရေးနီဂျာအနာဘန်နဲ့ဆွေးနွေးဖို့အမျိုးသားအသွင်ကူးပြောင်းရေးကောင်စီ NTC ကသူတို့ကိုယ်စားလှယ်တွေကိုအဲ့ဒီနီဂျာနိုင်ငံတွေကိုလွတ်ထားပါတယ်မစ္စတာဂရာဖီပဲရောက်နေတယ်ဆိုတာအခုချိန်မှာဘယ်သူမှအတိအကျမသိသေးပေမဲ့နီဂျာနိုင်ငံကလည်းဂရာဖီသူတို့နိုင်ငံတွေကိုရောက်လာတယ်ဆိုတာကိုမဟုတ်မှညောင်းညင်းဆိုထားပါတယ်နီဂျာအနာဘိုင်နေ NTC ခေါင်းဆောင်တွေနဲ့ညှိနှိုင်းဆောင်ရွက်နေကြတာဖြစ်ပြီးသူတို့နိုင်ငံတွေကိုဝင်လာတယ်ဆိုတဲ့ရင်တန်းကြီးဟာလည်းအပြစ်မှာပြောဆိုနေကြတာတွေနဲ့အတော်လေးနည်းနေတာကိုတွေ့ရတယ်လို့ဆိုပါတယ်